ပြည်သူ့ရှေ့ဆောင်ပါတီ PPP အနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးမှာမဟုတ်သလိုဩစာကြီးမားတဲ့ခေါင်းဆောင်တဦးတည်းကိုပဲအားကိုးမဲ့ပါတီမဟုတ်ကြောင်း PPP ပါတီတည်ထောင်သူဒေါက်တာတက်တက်ခိုင်ကနိုဝင်ဘာလ30ရက်နေ့ရန်ကုန်မှာလုပ်တဲ့ပါတီမိတ်ဆက်ပွဲမှာပြောသွားပါတယ်။ PPP ပါတီအနေနဲ့2020ပြည်နှစ်ရွေးကောက်ပွဲမှာတိုင်းဒေသကြီးတွေမှာပဲအဓိကရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့တဲ့ဒဂုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ဦးဆောင်ထူထောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီအပေါ်သဘောထားအမြင်အမျိုးမျိုးရှိနေတဲ့အကြောင်းမိုင်းရင်ကျင်းနိုင်ကဆက်ပြီးတင်ပြပေးမှာပ
ါအချိန်တစ်လကျော်အတွင်းပါတီဝင်အင်အား1000ကျော်ရှိနေပြီဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီ PPP ကိုအောက်တိုဘာလ23ရက်နေ့ကရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်2018ခုနှစ်နိုဝင်ဘာလကလေးကပြည်သူ့ရှေ့ဆောင်ပါတီကိုထူထောင်ဖို့စတင်ကြိုးပမ်းခဲ့ကြတာဖြစ်ပြီးဒေါက်တာတသက်ခိုင်အပါအဝင်ပါတီတည်ထောင်သူ19ဦးဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့တက်သည့်ပညာရှင်အများစုဖြစ်ကြပါတယ်။မနေ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ပါတီမိတ်ဆက်ပွဲနဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီကိုထူထောင်သူလည်းဖြစ်တဘာပတိအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတသက်ခိုင်ကပြည်သူ့ရှေ့ဆောင်ပါတီအဓိကကျင့်သုံးမဲ့မူဝါဒနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ပါတီကိုလည်းဒီနေ့မှာအောင်မြင်နေကြတဲ့တက်သည့်ပညာရှင်တွေ၊လုပ်ငန်းရှင်တွေ၊ကြီးပွားရေးပညာရှင်များ၊တွေ့ကြုံရင်းချက်သူများ၊တိုင်းရင်းသားများနဲ့ပညာသက်သူငယ်များစုပေါင်းဦးဆောင်ကြမှာဖြစ်ပါတယ်။ကျွန်တော်တို့ပါတီဟာဗဟိုဦးစီးစနစ်နဲ့သွားတဲ့ Paternalistic Party မဟုတ်သလိုဩတာတိတ်ကမကြီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့ Personalistic Party လည်းမဟုတ်ပါဘူးရှင်။ကျမတို့ပါတီဟာပြည်သူလူထုတရားလုံးလူမှုစည်းဝါးခွင့်မျိုးတိုးတက်ဖို့တိကျတဲ့မူဝါဒမူပေါင်းနဲ့လုပ်ငန်းစဉ်တွေအပေါ်အခြေခံပြီးတည်ဆောက်သွားမဲ့ programmatic party ဖြစ်ပါလေ programmatic party လို့ဆိုရမှာလူတစ်စုတစ်ယောက်ရဲ့အမြင်ယူဆချက်ပေါ်အခြေမခံပဲယုံကြည်စိတ်ချရတဲ့သူတေသနာတွေ့ရှိချက်တွေလက်တွေ့ကြတဲ့သုံးသပ်ချက်တွေပေါ်အခြေခံပြီးမူဝါဒစမှတ်ခြင်းနိုင်ငံတော်မှလက်ရှိကောင်းတဲ့ပေါ်နေတဲ့လုပ်ငန်းစီမံချက်များပေါ်တင်ကန်းစာယူပြီးအနာဂတ်မူဝါဒမှာများချမှတ်တော့မှာဖြစ်ပါလေရှင်
2020ပြည့်ရွေးကောက်ပွဲအတွက်ပါတီအနေနဲ့ပြင်ဆင်နေရမှာတိုင်းဒေသကြီးခုနှစ်ခုမှာပဲအဓိကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ကြောင်းပြည်သူ့ရှေ့ဆောင်ပါတီတဘာပတိအဖွဲ့ဝင်ဦးမြင့်မောင်ထွန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ဆဲသားလေးပေါ်မှာသွားပြီးတော့ရှင်ပြိုင်နိုင်မှုမလုပ်ဘူးလို့အကြမ်းဖက်တော့ကျွန်တော်တို့စဉ်းစားတာရှိပါတယ်။သို့တော်လည်းအဲ့ဒီပြည်နယ်မှာရှိနေတဲ့ပြည်သူလူထုရဲ့ဆန္ဒအရပေါ့နော်လူသားချင်းအရလူအရတော့ကျွန်တော်တို့ပြည်ထဲမှာမရောက်ရှင်နိုင်ဘူးလေဒါစဉ်းစားထားပါတယ်အတူတူလည်းဆုံးဖြတ်ထားတာဒီနေထားတော့ဒီနေ့ဒီမရှိသေးပါဘူး
တက်တိပညာရှင်တွေဦးဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလိုမျိုးနိုင်ငံရေးပါတီတစ်ခုပေါ်ထွက်လာတာဟာနိုင်ငံရဲ့လိုအပ်ချက်နဲ့အထူးကိုက်ညီမှုရှိနေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
ကျွန်တော်တို့သဘောကျတယ်ဗျဒေါက်တာတသက်ခိုင်ရဲ့ပါတီအခုအသစ်ဖွင့်လာကျွန်တော်တို့အားပေးတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ရဲ့အခုအယံကိုလိုအပ်နေတဲ့နိုင်ငံရေးပါတီတခုဖြစ်တယ်ဒါဆိုလို့ရှိရင်ကျွန်တော်တို့အခုရှိနေတဲ့နိုင်ငံရေးပါတီရဲ့ဟာလွန်ခဲ့တဲ့9နှစ်လုံးကျွန်တော်လေ့လာကြည့်တဲ့အခါမှာလိုအပ်ချက်တွေအများရှိတယ်အားနည်းချက်တွေအများရှိတယ်နောက်အခုဒေါက်တာတသက်ခိုင်တို့ဖွဲ့စည်းထားတဲ့အခုပြည်သူ့ရှေ့ဆောင်ပါတီဟာသူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်သူတို့စုပေါင်းကောင်းဆောင်တဲ့အဖွဲ့ဖြစ်တယ်။နောက်ပြီးတော့မှလူငယ်တွေနဲ့ပေါင်းယူဖွဲ့စည်းထားတယ်။အာဏာရှင်ဆန်ဆန်မျိုးအုပ်ချုပ်တာမဟုတ်ဘဲနဲ့အဲ့လိုမျိုးပေါ့ဟိုဒီမိုကရေစီနှီးကြကြပြည်သူတွေအတွက်နိုင်ငံအတွက်နောက်ပြီးတော့တိုင်းရင်းသားတွေအတွက်လည်းပါတယ်။လူမျိုးမခွဲခြားဘဲနဲ့အခုအားလုံးအချိုးရှိဖို့လုပ်တဲ့ပါတီဆိုကျွန်တော်အနေနဲ့တော့အများကြီးသဘောကျတယ်။ဒါလည်းအားပေးပါတယ်။
အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဟောင်းလည်းဖြစ်တကုံမြို့နယ် NLD အမှုဆောင်ဟောင်းလည်းဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတသက်ခိုင်ဟာ NLD ပါတီကိုသတင်းမီဒီယာတွေကနေလူသိရှင်ကြားဝေဖန်မှုနဲ့2018ခုနှစ်နိုဝင်ဘာလကမြို့နယ်အလုံးမှုဆောင်အဖွဲ့ဝင်ဖြစ်ကနေထုတ်ပယ်ခံခဲ့ရပါတယ်အဲ့ဒီနောက်2019ခုနှစ်နောက်ပိုင်းမှာဒေါက်တာတသက်ခိုင်ဟာ NLD ပါတီကနေသူကိုယ်တိုင်တရားဝင်နှုတ်ထွက်ခဲ့ပြီးပြည်သူ့ရှေ့ဆောင်ပါတီမှာတဘာပတိအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပါတယ်။အခုလိုဒေါက်တာတသက်ခိုင်ပါဝင်ထူထောင်ခဲ့တဲ့ပြည်သူ့ရှေ့ဆောင်ပါတီဟာဒီမိုကရေစီအင်အားစုတွေကိုရိမ့်ရိုင်သွားအောင်လုပ်တဲ့ပါတီအစ်စ်များဖြစ်နေမလားဆိုပြီးမေးခွန်းထုတ်လာသူကအမေရိကန်ပြည်ထောင်စုခြေဆိုင်မြမကြီးလီလာစောင့်ကြည့်နေတဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်
။ပါတီကုတ်တီဟာကျွန်တော် ခု2015ထွက်လာတဲ့ပါတီဖြစ်ပြီးဒီလိုရှိနေသူတို့ဟာဒီနေ့လက်ရှိအနာရနေတဲ့အင်္ဂလိပ်ဆိုရရင်ငါရထားတဲ့တိုင်ခိုင်းဆိုတော့ဒီနှစ်ခုသူတို့ဟာအားမရတဲ့သဘောစံပြင်းနေတော့ဘူးလို့သူတို့ကတော့သဘောမတူလို့အတိတ်ချလာကြတယ်ဒီလိုလေကျူတာပေါ့အမျိုးမျိုးတော့ကျူတာကြမှာပေါ့နော်ခုတော့ကျွန်တော်မြင်လာတာကပြမနိုင်ငံမှာဒီလိုနိုင်ငံကြီးအခြေအနေဟာအခြေအနေအမျိုးရပေါ့နော်အနာရှင်တို့ဆန်တဲ့ဟုတ်စုနဲ့ဒီမိုကရေစီဆန်တဲ့အဲဆိုရဒီနေ့မောင်ဆိုးနေတဲ့အချိန်မှာခုတတိယပြည်သူစုဖက်ပြည်သူပေါ်လာတယ်ဟာဒီမိုကရေစီအားစုပဲကိုရေရံကြည့်အောင်ဖြစ်တဲ့ပါတီအစ်စ်တေလာလို့ကျွန်တော်ဆန်ရရှိပါတယ်ခင်ဗျာ
တီတူးရှင်ဆောင်ပါတီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာတဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကတော့ပါတီရဲ့ဂုံတူးဆောင်အကြံပေးဖြစ်ထဲထဲဝင်ဝင်ပါဝင်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အလားတူစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကလည်းပါတီရဲ့စီးပွားရေးနဲ့မူဝါဒပိုင်းဆိုင်ရာအကြံပေးဖြစ်ဆောင်ရွက်သွားမှာဖြစ်ပါတယ်။ပါတီမိတ်ဆက်ပွဲကိုတက်ရောက်လာတဲ့ SNLD ရှမ်းမျိုးသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဘက်အထွေထွေအတူရေးမှုဆိုင်းကျော်ညွန့်ကတော့နိုင်ငံရေးပါတီတွေတဲ့ပုံစံတစ်အနေနဲ့ထွက်ပေါ်လာတဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။ပြည်သူ့ရှေ့ဆောင်ပါတီအပါအဝင်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုချက်အမှတ်ပုံတင်ရရှိထားတဲ့ပါတီစုစုပေါင်းဟာအခုဆိုရင်100ပါဝင်ခြင်းမှာရှိနေပါတယ်ရှင်။